ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာမြို့တော်ခီယက်မြို့တော်ကနေထွက်ခွာပြီးနိုင်ငံတောင်ပိုင်းကစစ်တပ်တင်မိုက်ကိုလိုက်မြို့ကိုသွားရောက်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်လေးလနီးပါးတာကာလအတွင်းတောင်ပိုင်းမြို့ကိုယူကရိန်းခေါင်းဆောင်သွားရောက်တာဖြစ်ပါတယ်။နိုင်ငံကိုကာကွယ်ပေးနေတဲ့အတွက်ဒေဝရှင်တယောက်ချင်းနဲ့လူသားစုတွေကိုကာကွယ်ပေးနေတဲ့အတွက်မြင့်မြတ်လာတဲ့တာဝန်ထမ်းဆောင်မှုအတွက်အားလုံးကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတကမိုက်ကိုလိုက်ဒေသရှိတန်းမှာခုခံကာကွယ်နေကြတဲ့တပ်ဖွဲ့တွေထံသွားရောက်စင်မှာပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသမှာတော့တိုက်ပွဲတွေဆူရွာပြင်းထန်နေစေဖြစ်ပါတယ်။အရှေ့ပိုင်းမြို့စီဘာရိုဒွန်းနဲ့မြို့အကြီးကကျေးရွာတင်မှာတိုက်ပွဲတွေပြင်းထန်နေကြောင်းလည်းယူကရိန်းအာဏာပိုင်တို့ကပြောပါတယ်။စီဘာရိုဒွန်းနဲ့မြို့ကိုထိန်းချုပ်နိုင်ရေးရုရှားတပ်ဖွဲ့တွေကြိုးစားနေတာသတင်းပတ်တွေနဲ့ချီကြမ်းမြင့်လိုက်ခဲ့ပါပြီ။ဒါပေမဲ့လည်းမြို့အကြီးမှာလက်ရှိတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်နေပြီးမြို့တစ်ခုလုံးကိုတော့ရုရှားတို့မထိန်းချုပ်နိုင်သေးဘူးလို့လူဟန်စ်ဒေတာအုပ်ချုပ်ရေးမှူးစာဟီဟိုင်ဒိုက်က Telegram မှာပြောဆိုထားပါတယ်။အနိကကျေးရွာတွေမှာခက်ခဲခဲခဲတိုက်ခိုက်နေကြပြီးရုရှားတို့ဘက်ကထိုးဖောက်နိုင်ဖို့ကြိုးစားပေမဲ့လည်းယူကရိန်းဘက်ကဗက်ပေါင်းစုံကနေခုခံကာကွယ်နေတယ်လို့သူကပြောပါတယ်။စီဘာရိုဒွန်းနဲ့မြို့နဲ့မြစ်တစ်စင်းမဲ့ချတဲ့ယူကရိန်းကိုထိန်းချုပ်ထားတဲ့ဖြစ်တဲ့ Lanschank မြို့ကိုရုရှားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းအလဲပိုင်းက Lanschank နဲ့ခရမန်ချက်ဒေသတွေကရင်းနှံချက်ဆက်ယုံနဲ့ရင်းနှံသူလောင်ယုံတွေကိုရုရှားတပ်ခွဲတွေဖျက်ဆီးပစ်ခဲ့တဲ့အကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောဆိုထားပါတယ်ရှင်။